Welcome to the Voice of America in Burmese.
Mingla menekimashe. Washington Bureau of VOA American Tangani, Natal Sashikuni, January La Sakuya, Taujani Nineki Sisingo, Nemasanoj Minetal Nagani Kunanai, Lindomita Tongzani, Leze, Leze Shidugani, Dayai Tolin Tomavashi. Jama Injinima,
Minglavashan, Jamaga Kimisaba, Dominican Tanego Kutujo, they net to Jinya Bimaba. Dita Janya, Asua Yandiari, just sang to our. မတော်ဆရာရာရေးတုံးစီဆိုင်ရာမဲခွဲဖို့အတွက်အောက်လွတ်တော်ကရီပက်ဘလစ်ကန်အမတ်တွေကကြိုးစားနေကြပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအိုင်စစ်တွေ့ကြုံဖွဲ့ပေါ်ပေါက်လာအောင်အမေရိကန်ပြည်တော်စုကနေလောက်ကင်နေတယ်လို့ဆွဆွဲမှုဟာမဟုတ်မှန်းကြောင်းအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံကလည်းအင်ဂျင်ဘင်္ဂလားဒေ့ရှ်ဘက်ကိုထပ်ပြီးထွက်
ွင့်ရေးဖွဲ့ကြီးရဲ့2018အစည်းအဝေးခန်းစာမှာတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အတော်လေးကိုဝေဖန်ထားပါတယ
်။ One of the things that we're calling for in the report is much more concerted pressure to be applied to the Myanmar authorities. So why isn't there a clear
ဒါကတော့ HRW ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါ။သတင်းအစီအစဉ်အပြီးမှာကမ္ဘာရဲ့ရက်ကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ HRW ရဲ့အစည်းအဝေးခန်းစာအကြောင်းကိုတင်ပြဖို့ရှိပါတယ်။ဒါ့အပြင်ထိုင်းနိုင်ငံမှာတရက်တာအနေဆုံးလှုပ်အားကနှုံတုံးမြင့်လိုက်တဲ့အတိုင်းမြန်မာရွှေပြောင်းအလုပ်သမားတွေခံစားရတော့မှာဖြစ်ကြောင်းသတင်းပေးပို့ထားတာကိုလည်းနားဆင်ရဖို့ရှိပါတယ်။တခါတရုတ်မှာအခြေခံဥပဒေပြင်ဆင်ရေးအလားအလာကိုလည်းထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပါအောင်ရှင
်။တောင်ကျန်နေညဒကောင်ရံနောက်ပိုင်းအစိုးရရန်တရားတွေရက်ဆိုင်မသွားရလေအောင်ကြိုးစားတဲ့အနေနဲ့အောက်တော် Republican အမတ်တွေကယာယီအသုံးစီဆိုင်ရန်မဲခွဲမှုတွေလုပ်ဖို့အတွက်စီစဉ်ထားပါတယ်။ American သမ္မတ Donald Trump ကတော့2013ကနေစပြီးအခုတခါပထမဆုံးအစိုးရရန်တရားတွေတစ်စိတ်တစ်ပိုင်းရက်ဆိုင်တာမျိုးဖြစ်လာနိုင်တယ်လို့ကြက်သပရင်းနေမှာပြောကြားလိုက်ပါတယ်။အောက်တော်အမတ်တွေရဲ့မဲခွဲမှုအလုပ်ဖြစ်ပါမလားဆိုပြီးတန်လျာရှိချောင်းသမ္မတ Trump က Twitter မှာရေးပါတယ်။ဒါဟာဒီအစီအစဉ်ရဲ့တစိတ်တစ်ပိုင်းကိုသူမကြိုက်ကြောင်းပြသခဲ့တာဖြစ်ပေမဲ့သမ္မတအင်ဂျူကရောအောက်လွတ်တော်အများစုမှပေါ်ရန်တို့ကပါရေရိုအသုံးစီဆိုင်ရန်လှုပ်ဆောင်မှုတွေကိုသမ္မတကထောက်ခံကြောင်းနောက်ပိုင်းမှာပြောကြားခဲ့တာပါသမ္မတထရမ့်ကတော့အစိုးရအသုံးစီဆက်ထားရေးမဲခွဲဖို့လုံမလို့အတွက်အတိုက်ခံဒီမိုကရက်တစ်ပါတီဝင်တွေပေါ်မှာပဲမူတည်တယ်လို့ပြောပါတယ်။သမ္မတအင်ဂျူနဲ့လွှတ်တော်ကြားတလတာယာယီအသုံးစီဒါမှမဟုတ်2018ဗန်နာယီနှစ်အတွက်ဆိုင်ရာအသုံးစီသဘောတူညီချက်ခုထိမရကြသေးပါဘူး။လွှတ်တော်နှစ်ရက်စလုံးမှာ Republican တွေထိန်းချုပ်ထားပေမဲ့အထက်လွှတ်တော်က Republican ခေါင်းဆောင်တွေကတော့ February 16ရက်နေ့ထိတလတာဆက်ပြီးအစိုးရရန်ရည်လဲပတ်ဖို့လုပ်နိုင်အောင်ကြိုးစားရုန်းကန်နေရဆဲပါ။သူတို့ Republican Party ထဲမှာ Conservative ဖြစ်တဲ့ရှေးဟိုးသမားတွေရဲ့ကန့်ကွက်မှုကိုရင်ဆိုင်နေရတာဖြစ်ပြီးသူတို့ကကာကွယ်ရေးအတွက်အသုံးစီကိုပိုးပြီးချစေချင်တာဖြစ်ပါတယ်။တချို့အမတ်တွေကလည်းယာယီငွေချပေးမယ့်အစီအစဉ်ကိုထောက်ခံဖို့အတွက်တောင်းနေကြတာပါ။ Democratic အမတ်တွေဦးစားပေးနေတဲ့ကလီးငယ်ရဲ့ကျန်းမာရေးအာမခံအစီအစဉ်နောက်ထပ်6နှစ်ထိတက်တန်းဆက်ပြီးတိုးဖို့အတွက်ထည့်သွင်းထားတာကိုကန့်ကွက်ကြောင်းသမရက Twitter မှာရေးပါတယ်။ကလီးငယ်ရဲ့ကျန်းမာရေးအာမခံဟာရေရိုးအဖြေရှာဖို့ထည့်သွင်းတာတဲ့ရေရှိအဖြေရှာရေးမှာထည့်သွင်းဖို့လုပ်တင်တယ်လို့ဆိုပါတယ်။ Republican ခေါင်းဆောင်တွေကတော့သူတို့ရဲ့ Republican အမတ်တွေစီကနေမဲဆုံးနိုင်ရရှိနေတဲ့အာမခံအပါဝင်အသုံးစီဆိုင်ရာတင်ပြချက်ကို Democratic Party ဝင်တချို့ကလက်ခံမယ်လို့မျှော်လင့်နေကြတာပါ။
American သမ္မတ Donald Trump ကသူနဲ့သူ့ရဲ့ဝန်ထမ်းအကြီးအကဲ John Kerry တို့အကြားမပြေမလည်ဖြစ်နေတယ်ဆိုတဲ့သတင်းတွေကိုပေးချပါတယ်။သမ္မတ Trump ရဲ့အမြင်တွေဟာလွန်ခဲ့တဲ့တစ်နှစ်မှာသမ္မတဖြစ်လာပြီးကလေးကဆိုရင်ပြောင်းလဲသွားပြီလို့ John Kerry ကပြောတဲ့ပေါ်သမ္မတကဒေါသထွက်တယ်ဆိုတဲ့သတင်းတွေထွက်ထားတာပါ။ဘူဂျိုကြီးကယ်လီရဲ့လှုပ်ဆောင်ချက်တွေတိတ်ကိုကောင်းပါတယ်။သူဟာတကယ်လူပါပဲလို့ပင်ဆယ်ဗေးနီးယားပြည်နယ်မှာဇာတာဗီနီကသတင်းတော်တွေကိုသမ္မတထရမ့်ကပြောပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်တည်ထိုင်ဆောင်မယ်လို့မစ္စတာထရမ့်ဂရိဘေးပြောဆိုချိန်တုန်းကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသူ့ကိုအပြစ်အဝါပြောဆိုတာမရှိခဲ့ဘူးဆိုတဲ့သဘောမျိုးမစ္စတာကယ်လီကပြောတာပါ။မက္ကဆီကိုနယ်စပ်တစ်လျှောက်တည်ထိုင်ဆောင်မယ်အငင်းပွားပွဲသူ့ရဲ့အစီအစဉ်ဟာအဲ့ဒီအကြောင်းစပြီးသူစဉ်းစားခြင်းကလေးကနေဘယ်တော့မှအပြောင်းအလဲမရှိခဲ့ဘူးလို့ဇာတာဗီနီအစောပိုင်းမှာသမ္မတထရမ့်ကပြောပါတယ်။ဒီနေဆက်တိုင်းဆောင်မဲ့ကိစ္စဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းမစ္စတာထရမ့်ပေးခဲ့တဲ့ဂရုတွေနဲ့လူကြိုက်အများဆုံးဂရုဖြစ်ပွဲရှိပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာအိုက်စ်တွေကြအကြမ်းဖက်ဖွဲ့ပေါ်ပေါက်လာစေဖို့အတွက် အမေရိကန်ကအနောက်ွယ်ကနေလှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲချက်ကိုအမေရိကန်ပြည်ထောင်စုကမဟုတ်မှန်းကြောင်းပြင်းပြင်းထန်ထန်ညှင်းဆုပ်လိုက်ပါတယ်။ဒါအပြင်အမေရိကန်ကအိုင်းစစ်တေဂျာကိုချေမှုန်းနေတဲ့ဒေသခံတပ်ဖွဲ့တွေကိုအကူအညီပေးဖို့အတွက်တန်နိထန်ချထားကြောင်းကြေညာပြီးနေမှာပဲထက်လောင်းပြောကြားလိုက်ပါတယ်။အာဖဂန်မှာအိုင်းစစ်တေဂျာကိုအမေရိကန်တပ်တွေကအကူအညီပေးနေတယ်လို့အာဖဂန်သမ္မတဟောင်းဟာမစ်ဂဇာယီအပါအဝင်အာဖဂန်နစ္စတန်နိုင်ငံသားတချို့နဲ့ရုရှားတို့ကမကြခင်လတွေအတွင်းထက်တလဲလဲဆွဆွဲနေမှုပေါ်မှာအာဖဂန်ဆိုင်ရာအမေရိကန်သမ္မတကြီးဂျွန်ပါစကပထမဆုံးချိန်ဖြစ်တဲ့တည်ဝင်တုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုက IS တွေကိုအာဖဂန်နစ္စတန်နိုင်ငံနဲ့ခေါ်လာသူမဟုတ်တယ်လို့ဘယ်တော့မှလည်း IS တွေကိုထောက်ခံမှုမပေးခဲ့ချောင်းကဘူးမှာကျင်းပါတဲ့ပထမဆုံးချိန်သတင်းစာရှင်းလင်းပွဲမှာသမ္မတကြီးပါစကပြောကြားပါတယ်။အာဖဂန်နစ္စတန်နိုင်ငံတဲက IS စစ်တေကြော်ရင်းနဲ့ငြိမ်းချမ်းရေးဖြစ်စေပြန်လည်တည်မြဲရေးကိုဖြစ်စေညှိနှိုင်းဆွေးနွေးဖို့အတွက်တော့လမ်းမမြင်ဘူးလို့လည်းအမေရိကန်သမ္မတကြီးကပြောပါတယ်။ပြီးခဲ့တဲ့နှစ်ကုန်လောက်မှာအာဖဂန်သမ္မတဟောင်းကဇာယီက VOA ပအဝင်သတင်းဌာနအတော်များများနဲ့တွေ့ဆုံမေးမြန်းခန်းတွေမှာထက်တလဲလဲဆွဆွဲခဲ့တယ်လို့ဂျာတပရီနီကလည်းအိန္ဒိယနိုင်ငံကိုရောက်နေတော့မှထပ်မံပြီးဆွဆွဲပြောဆိုလိုက်တာဖြစ်ပါတယ်။
ပြည်ထောင်စုပြည်ထောင်နိုင်ငံသားနီကတ်တဲ့ဆက်ဆံရေးပေါ်ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေနဲ့ပြည်သူ့သမ္မတအီမန်နူရယ်မက်ခရွန်တို့ကအင်္ဂလန်ကျွန်းဆန်ဟတ်စ်မြို့မှာဂျာတာဘီနေကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အထူးအလေးပေးပြောဆိုသွားကြပါတယ်။ပြည်သူ့မြေပေါ်မှာနေဆက်ဒေတာစစ်ဆေးရေးကို UK ကအပြည့်အဝလုပ်ပိုင်ခွင့်ရှိတဲ့နှစ်ပေါင်းများစွာကြာ Loot to K သဘောတူစာချုပ်ပါအချက်တွေပေါ် UK နဲ့ပြည်သူ့အခိုင်အမာဆက်ရှိနေစေတယ်လို့ဝန်ကြီးချုပ်မေကပြောပါတယ်။နိုင်ငံသားထိစပ်နေတဲ့နေဆက်ဒေတာစီမံခန့်ခွဲမှုတိုးတက်ကောင်းမွန်စေဖို့နဲ့ရွှေပြောင်းဝင်ရောက်သူတွေပေါ်ပို့ပြီးလူသားဆန်စွာဆက်ဆံရေးတို့အတွက်ပြည်တွင်ပြည်သူနိုင်ငံသားဆန်ဟတ်စ်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတာလို့သမ္မတမာခွန်ကပြောပါတယ်။ဥရောပသမဂ္ဂ EU အဖွဲ့ကနေပြည်တွင်နိုင်ငံနှုတ်ထွက်မဲ့ Brexit ကိစ္စနဲ့ပတ်သက်လို့လို့ဖို့ရှိတဲ့စစ်ဆေးညှိနှိုင်းမှုတွေနဲ့ဆွေးနွေးမှုတွေကြောင့်နိုင်ငံသားဆက်ဆံရေးရဲ့အားကောင်းမှုနဲ့အရည်အသွေးပေါ်ဘယ်လိုမှတန်ရာဖြစ်စရာမရှိရပါဘူးလို့သမ္မတမာခွန်ကခတ်တူတူပဲပြောသွားပါတယ်။
ကျန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနာဆောင်နိုင်ပါတယ်ရှင်။
ဒီဝေအမေရိကန်တန်ရမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဗုဒ္ဓဟူးနေ့ကစပြီးမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထပ်ပြီးထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်ကတရားကြုံနေပြီဖြစ်တဲ့အတွက်နိုင်ငံအစိုးရရဲ့ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်တွေအဆင်ပြေပါမလားဆိုတဲ့စိုးရိမ်မှုတွေတိုးလာနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့က January 23ရက်နေ့မှာဒုက္ခသည်တွေပြန်ပို့ရေးစတင်လှုပ်ဆောင်ဖို့နဲ့အားလုံးကိုနှစ်နှစ်အတွင်းပြန်ပြီးပို့ဖို့အတွက်သဘောတူညီမှုရထားတာပါ။ဒါပေမဲ့ဗုဒ္ဓဟူးနေ့အစောပိုင်းမှာဒုက္ခသည်54ယောက်လိုက်ပါလာတဲ့လှေဟာနတ်မြစ်ကိုဖျက်ပြီးဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့ပြန်ဘင်္ဂလားပင်လယ်အော်ဘက်ကနေလှေနဲ့ထပ်ပြီးဝင်ရောက်လာသူက60လောက်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ထောင်လိုင်းအရာရှိတွေနဲ့ကောက်ဆက်ပဇာနာမှာရှိတဲ့ကုတူပောင်းလန်ဒုက္ခသည်စခန်းကကယ်ဆယ်ကူညီအဖွဲ့ရဲ့ပြောကြားချက်ကိုကိုးကားပြီး Writers သတင်းမှာဖော်ပြထားပါတယ်။ဒါအပြင် Technaf ကိုလှေနဲ့နတ်မြစ်ကနေကူးဖြတ်ဖို့အတွက်စောင့်နေသူကလည်း10ခန်းလောက်ရှိနေပြီးသူတို့ကတော့လှေကကျပ်3,000လောက်မပေးနိုင်တာကြောင့်အတွက်တောင်းတင်နေတယ်လို့ဆိုပါတယ်အခုနောက်ဆုံးလာရောက်သူတွေဟာဘူးသီးတောင်ကစိန်ရင်ပြင်ချေးရွာကဖြစ်ပြီးသူတို့အလုတ်သွားရင်စစ်တပ်ကနေလာပြီးဖမ်းမှဆိုလို့ထွက်ပြေးတာလားလို့ဆိုပါတယ်အဲ့ဒီဒေတာမှာစစ်တပ်ကနေမင်းရှင်းလင်းလှုပ်ဆောင်မှုမရှိပေမဲ့ရခိုင်မြောက်ပိုင်းဒေတာလုံခြုံရေးအတွက်တပ်တွေကိုချထားကြောင်းပြည်ထောင်ဝန်ကြီးဌာနတာဝန်ရှိသူတဦးရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားဌာနကအကြီးအကဲအရာရှိတူကတော့လာမယ့်အင်္ဂါနေ့ဒုက္ခသည်တွေစပြီးပြန်ပို့ဖို့အတွက်စီစဉ်ထားပေမဲ့ပြန်မဲ့သူတွေဟာစိတ်ချရမှသူ့ဆန္ဒအလျောက်ပြန်ရမှဖြစ်တဲ့အတွက်ကြောင့်ဒီအစီအစဉ်ဖြစ်နိုင်ခြင်းတိတ်မရှိဘူးလို့ပြောကြားကြောင်းလည်းဖော်ပြထားတာပါ
။နိုင်ငံသားကာကွယ်ဆိုင်ရာဆက်ဆံရေးတိုးမြှင့်မှုရည်ရွယ်ချက်နဲ့ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တန်ဘူးဟာဂျပန်နိုင်ငံကိုဂျာတာဘီနီကရောက်နေပါတယ်။တရုတ်ကရေပြင်ပိုင်နဲ့တိုးချစ်တာကိုအပြင်းထန်လှုံ့ဆော်နေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အရှိန်မြင့်နေချိန်မှာပဲအခုခီးစဉ်ဖြစ်လာတာပါ။ဩစတြေးလျခေါင်းဆောင်ရဲ့တရက်ကြာခီးစဉ်အစမှာပဲလူချုံမျိုးတော်ပြင်ပကစစ်ဖက်တင်နန်းကြောင်းတစ်ခုကိုဝန်ကြီးချုပ်ထန်ဘူးနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လှည့်လည်ကြည့်ရှုကြပါတယ်။တောင်ကိုရီးယားမှာကျင်းပမယ့်ဆောင်းဝါဒီအိုလံပစ်အကစားပွဲတော်မှာမြောက်ကိုရီးယားပါဝင်ရေးအတွက်တောင်မြောက်ကိုရီးယားနိုင်ငံသားမကြသေးခင်ကတန်တမာရေးဆွေးနွေးမှုတွေရှိခဲ့တဲ့ပေါ်နိုင်ငံတကာတိုင်ဝမ်အနေနဲ့တိတ်ကိုရှင်းရှင်းမြင်ဖို့လိုတယ်လို့ဝန်ကြီးချုပ်ထံဘူးကတတိပြေပြောဆိုပါတယ် မြောက်ကိုရီးယားဟာသူတို့ရဲ့စစ်အင်အားကိုအရှိန်မြင့်တိဆောက်လိုက်သူပြောင်းလဲသွားပြီလို့ကမ္ဘာကြီးကမြင်လာအောင်ခဏငြိမ်နေလိုက်တခါအဲ့ဒီအမှုအကျင့်အတိုင်းပဲတစ်ခါတလေလေပြန်လှုပ်လိုက်နဲ့နေလာတာနှစ်ပေါင်းများစွာရှိနေပြီလို့ဝန်ကြီးချုပ်ထံဘူးကပြောပါတယ်မြောက်ကိုရီးယားဘက်နိုင်ငံကတန်ခတ်အရေးယူမှုချမှတ်ထားတာဆက်ပြီးလုပ်နေရမယ်လို့လည်းအော်စတြေးလျဝန်ကြီးချုပ်ထံဘူးကပြောသွားပါတယ်
တရုတ်နိုင်ငံရဲ့စီးပွားရေး2019မှာတိုးလာခဲ့ပါတယ်။မနစ်ကစီးပွားရေး2016မှာထက်6.9ရာခိုင်နှုန်းပိုတိုးလာတာအတွက်ဒါဟာ9နှစ်အတွင်းနှစ်ဆင်စီးပွားရေးတိုးတက်မှုပထမဆုံးချိန်အမြင့်မားဆုံးတိုးလာတာပါ။တရုတ်ဆိုကစီးရင်ဌာနကကြေတပြင်းနဲ့ထုတ်ပြန်တဲ့စီးရင်တွေအရ2016မှာ6.9ရာခိုင်နှုန်းပဲတိုးခဲ့ပြီးဒါဟာ26နှစ်အတွင်းမှာစံချိန်တင်လောက်အောင်နည်းခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုအမူအရချက်မှတ်သူတွေကတော့တိုးတက်မှု6.5 ရာခိုင်နှုန်းအထက်မှာပဲရှိရမယ်လို့သတ်မှတ်ထားတာပါ။မျိုးနဲ့မထားပဲထုတ်ကုန်တိုးတက်လာတာကြောင့်အခုလိုစီးပွားရေးတိုးလာတာလို့စင်းရင်ဌာနကပြောပါတယ်။ထုတ်ကုန်ကရတဲ့ဝင်ငွေဟာအရင်ကနှစ်ကထက်10.8ရာခိုင်နှုန်းတက်လာတယ်လို့အဝယ်တိုးလာပြီးရောင်းချမှုမှာတော့10.2ရာခိုင်နှုန်းတိုးလာတယ်လို့ဆိုပါတယ်။အခုလိုတိုးတက်လာတဲ့ဆိုတဲ့စင်းရင်စရာတွေကနေတရုတ်ကိုကမ္ဘာဒုတိယအကြီးဆုံးစီးပွားရေးဖွံ့ဖြိုးတဲ့နိုင်ငံဖြစ်လာစေတဲ့ညဉ့်ဉန်းမှုများတဲ့ဆက်မှုလုပ်ငန်းတွေကိုဆက်ပြီးမလုပ်ဘဲပြစ်ပယ်ဖို့အတွက်တရုတ်အစိုးရကိုဆုံးဖြတ်စေမှလည်းဖြစ်ပါတယ်
။ဒီကနေ့သုံးနှစ်တာကာလဟာကမ္ဘာပေါ်မှာမှတ်တမ်းတင်မှုတို့များအပူပြင်းဆုံးကာလတွေဖြစ်တယ်လို့ရာသီဥတုဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါတယ်။အယ်လ်နီညိုဖြစ်စဉ်ရဲ့ပူနွေးတဲ့တရားမှုတွေကြောင့်2016ခုနှစ်ဟာအပူဆုံးနှစ်ဖြစ်တယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကကြာသပတေးနေ့မှာပြောတာပါ။2019ခုနှစ်ကတော့အယ်လ်နီညိုဖြစ်စဉ်မရှိဘဲနဲ့ကိုအပူနွေးဆုံးနှစ်ဖြစ်ပြီး2015ခုနှစ်ကတည်းကအနည်းငယ်ပိုပြီးတော့ပူပြင်းခဲ့တာပါ။ဒီကတဲ့နှစ်ကတကဘာလုံးမြေပြင်ဖြန့်မြအပူချိန်ဟာ1950ပြည့်နှစ်ကနေ1850ခုနှစ်ထိဖြစ်ခဲ့တဲ့စက်မှုဒေါ်လာရင်းကာလကရှိခဲ့တဲ့ဖြန့်မြအပူချိန်ထက် 1.1 ဒီဂရီဆယ်လ်ဆီယပ်ပိုပူတယ်လို့ WMO ကပြောပါတယ်။အပူချိန်ဆိုင်ရာရေရှည်လမ်းကြောင်းဟာတစ်နှစ်ချင်းစီမှာရှိတဲ့အပူချိန်ထက်အများကြီးပိုရေကြီးပြီးတော့အဲ့ဒီလမ်းကြောင်းဟာအတက်ဖက်ပြနေတယ်လို့ WMO အပြင်းမှုချုပ်ကပြောပါတယ်ခင်ဗျာ။
ဒေါက်ကျမြတ်တဲ့ကိုကြွကြွသိမ်းပါရှင်။တောက်ချန်လေးနဲ့ခင်ဗျိုးရဲ့မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါ။2019ခုနှစ်အတွင်းလူမျိုးရေးခွဲခြားမှုတွေပါနေတဲ့သူတို့ခေါ်အာနာရှင်ဆန်ဆန်အများကြိုက်ဝါရောက်ကိုကဘာတဝန်းကနိုင်ငံရေးခေါင်းဆောင်အတော်များများကျင့်သုံးခဲ့ကြသလိုတရားစီရင်ရေးပါဝင်တဲ့မီဒီယာတွေကိုလည်းအဲ့ဒီခေါင်းဆောင်တွေကတိုက်ခိုက်ခဲ့ကြကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့2018အစီရင်ခံစာကမိမောင်းထုတ်ပြလိုက်ပါတယ်။မနေ့ကြာသပတေးနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း90ကျော်ကလူခွင့်ရေးခြေနေတွေကိုစောင့်ကြည့်ထားတဲ့အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီး VOA သတင်းတော် Henry Richwell ပေးပို့ထားတဲ့သတင်းလွှာကတော့ဒီလိုပါရှင်။သူတို့ရဲ့2018ခုနှစ်အစီရင်ခံစာအရအမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်တက်လာပြီးတဲ့အချိန်ကစပြီးလူခွင့်ရေးကိုတိုက်ခိုက်မှုတွေရှိခဲ့တယ်လို့ HRW လန်ဒန်ရုံးခွဲက David Mapham ကပြောပါတယ်
။ They attack on the judiciary, they attack on the press. He's anti-Muslim.
ဒီအရေးစနစ်ကိုတိုက်ခိုက်တာ၊သတင်းမီဒီယာတွေအပေါ်တိုက်ခိုက်တာ၊မွတ်စလင်တွေကိုစန့်ကျင်တဲ့သူ့ရဲ့ပိတ်ပင်ကန့်သတ်ချက်တွေစတာတွေဖြစ်ပါတယ်
။ဒီသတင်းပတ်အတွင်းသမ္မတထရမ့်ဟာအမေရိကန်သတင်းမီဒီယာတွေကသူ့ကိုစန့်ကျင်တဲ့အနေနဲ့တစ်ဖက်သက်တင်ပြမှုတွေရှိနေတယ်ဆိုပြီးဒါကိုမိမောင်းထုတ်ပြတဲ့သဘောနဲ့သတင်းအတုတွေအတွက်စုပေးပွဲကိုပြုလုပ်ခဲ့ပါတယ်။ဒါအပြင်အဲ့ဒီအခမ်းအနားမှာသူဟာလူမျိုးရေးခွဲခြားစိတ်အနည်းပါးဆုံးဖြစ်ကြောင်းအခုလိုပြောသွားပါတယ
်။ No, I'm not a racist. I am the least racist.
ကျွန်တော်ကလူမျိုးရေးခွဲခြားတဲ့သူမဟုတ်ပါဘူး။ခင်ဗျားတို့အင်တာဗျူးလုပ်ခဲ့ကြတဲ့သူတွေအထက်မှာကျွန်တော်ဟာလူမျိုးရေးခွဲခြားစိတ်အနည်းပါးဆုံးပုဂ္ဂိုလ်ဖြစ်တယ်ဆိုတာကျွန်တော်ပြောနိုင်ပါတယ
်။လူအများကြိုက်ဝါဒဟာထရမ့်ရဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တာကနေစလို့ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့ဗြိတိန်နိုင်ငံမှာဆန္ဒမင်းအများစုရရှိခဲ့တဲ့အခြေအနေကိုဖြစ်ပေါ်စေခဲ့ပြီးတဲ့နောက်ပြင်သစ်နိုင်ငံသမ္မတရွေးကောက်ပွဲမှာအမ်နျူအယ်မာခရွန်အောင်ပွဲရရှိချိန်မှာအဆုံးသတ်ခဲ့ကြောင်း HRW ရဲ့အစီရင်ခံစာမှာရေးသားထားပါတယ်။ဒါကြောင့်နိုင်ငံရေးကောင်းဆောင်နေအနေနဲ့လူအများကြိုက်ဝါဒကိုစန့်ကျင်တိုက်ခိုက်ကြဖို့ HRW ကတိုက်တွန်းကြောင်း David Mapham ကပြောပါတယ
်။ Is it actually democratic parties parties that believe in human rights
ဒီအချိန်ကနေတကယ်တမ်းဒီမိုကရေစီနီးကျကျယူရမယ့်သတင်းစာကတော့လူခွင့်ရင်းနဲ့အခြေခံလွတ်လပ်ခွင့်တွေကိုယုံကြည်တဲ့နိုင်ငံရေးပါတီတွေအနေနဲ့အဲ့ဒါတွေနဲ့ပတ်သက်လို့ပိုပြီးတော့ပြက်ပြက်သားသားပြောတင်နေစံနှုန်းတန်ဖိုးတွေပေါ်ရပ်တည်တင်နေဆိုတာပါပဲ။
ဒါပြင် HRW အစီရင်ခံစာမှာအာနာရှင်ဆန်ဆန်လူအများကြိုက်ဝါဒကျင့်သုံးခဲ့တဲ့ဟန်ဂေရီနဲ့ပိုလန်နိုင်ငံတွေကိုဖိအားပေးခဲ့တဲ့ဥရောပသမဂ္ဂကိုအတိအမှတ်ပြုထားပေမဲ့တူရကီနိုင်ငံမှာသတင်းမီဒီယာတွေနဲ့နိုင်ငံရေးအတိုက်ခံတွေကိုချိုခွဲခဲ့တဲ့အပေါ်ဥရောပသမဂ္ဂကတုံ့ပြန်ခဲ့တာနဲ့ပတ်သက်လို့တော့ဝေဖန်ထားပါတယ်။ HRW ရဲ့ဒီနှစ်အစည်းအခမ်းအစားမှာမြန်မာကိုအတော်လေးဝေဖန်ထားပါတယ်။အစိုးရရဲ့အကြမ်းဖက်နှိပ်စက်မှုကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းလောက်အင်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတာပါ။ဒီအပေါ်မှာ David Mapham ပြောတာကတော
့ One of the things that we're calling for in the report is much more concerted pressure to be applied to the Myanmar.
ဒီငါနာရမှာကျွန်တော်တို့တောင်းဆိုထားတဲ့အချက်တွေကတစ်ချက်ကတော့မြန်မာအာဏာပိုင်တွေအပေါ်ဖိအားတစုတစည်းပေးကြဖို့ပါ။မြန်မာစစ်တပ်ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားပြီးဆိုရေးယူဖို့အတွက်ကဘာတဝမ်းအစိုးရတွေစီကနေရှင်းလင်းပြတ်သားတဲ့တောင်းဆိုချက်ဘာကြောင့်များထွက်မလာရပါသလဲ
အလားတူအာဏာရှင်ဆန်ဆန်အစိုးရတွေရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ HRW ကဖော်ပြထားတဲ့နိုင်ငံတွေထဲမှာရုရှား၊အီဂျစ်နဲ့နိုင်ဂျီးရီးယားနိုင်ငံတွေလည်းပါဝင်ပါတယ်ရုရှားနိုင်ငံမှာအခြေခံလွတ်လပ်ခွင့်တွေကိုပြင်းပြင်းထန်ထန်ကန့်သတ်ချုပ်ချယ်မှုဟာစစ်အေးပြည်ဆုံးတဲ့အချိန်ကစပြီးအခုအချိန်မှာအဆိုးရွားဆုံးဖြစ်လာခဲ့တယ်လို့ဆိုပါတယ်အီဂျစ်သမ္မတအက်ဗဒယ်ဖာတာ LCC ဆိုရင်လေလူမှုအခြေပြုဖွဲ့စည်းတွေကိုနှိမ်နင်းတဲ့ကိစ္စမှာရောဖမ်းဆီးတာတွေနဲ့တေတံစီရင်ချက်ချမှတ်မှုအများပြားလုပ်ခဲ့တာတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်ခံနေရကြောင်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်နိုင်ဂျီးရီးယားနိုင်ငံမှာတော့သမ္မတမိုဟာမက်ဒူဘဟာရီကအခြေခံအခွင့်အရေးတွေရရှိဖို့တိုးမြှင့်ဆောင်ရွက်ပါမယ်လို့ကတိပေးထားပေမဲ့အခုချိန်ထိလက်တွေ့အကောင်အထည်ပေါ်ဆောင်ရွက်ခြင်းမရှိသေးဘူးလို့ HRW ကထောက်ပြထားပါတယ်ကျမဒန်းတူရေးအတွက်လှုပ်ရှားမှုတွေနဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုက2019 January လမှလုပ်ခဲ့တဲ့အမျိုးသမီးတို့ချီတက်ပွဲကနေကဘာတဝမ်းလုံးပါဝင်အောင်ဆောင်ရွက်နိုင်ခဲ့တဲ့အချက်ကိုကူကပြီးတိုးတက်မှုတွေရှိခဲ့ကြောင်း2018ခုနှစ် HRW အစည်းအခမ်းစာမှာဖော်ပြထားပါတယ်ရှင
်။ဆရာရှင်များရှင်အလေးဒီပါတီဦးဆောင်တဲ့ရက်သားဆွေရတက်တန်းထက်ဝက်လီသားရှိလာချိန်မှာပဲအစိုးရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်ပြည်တော်စုအစိုးရအဖွဲ့ဝင်တွေတိုင်းဒေသနဲ့အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်ထိတိုးအားဖြစ်လာနိုင်ပါသလဲ။ဘေကန်နာတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေတယ်လဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-9-9-9လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးရီးယားတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။မတော်ကူထုံးလွှင့်နေတဲ့ VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။စစ်တမ်းတက်ဆီးရီးယားနိုင်ငံမှာဆိုးရွားတဲ့ငတ်မှုခေါင်းပါမှုကိုလူအများပြားခံစားနေရချိန်မှာပဲစားနပ်ရိက္ခာပြက်လက်မဲ့အရေးရင်ဆိုင်နေရတဲ့လူအရေးအတွက်ဟာလည်းပိုးပြီးများလာနေတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကပြောလိုက်ပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံကထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေအကူအညီပိုးပြီးရနိုင်အောင်လို့ WFP ကအကူအညီလှုပ်ဆောင်ပေးနေတာပါ။ VOA သတင်းတောက် Lisa Shaline ရဲ့သတင်းလွှာနဲ့ AP သတင်းဆောင်မတို့ကိုအခြေခံပြီးကိုကျော်သိန်းကဆက်ပြီးပြောပြမှာပါရှင
်။ဆီးရီးယားနိုင်ငံမှာနှစ်ပေါင်းများစွာဖြစ်နေတဲ့ပြည်တွင်းစစ်ကြောင်းငတ်မှုခေါင်းပါမှုနဲ့ဘေးဒုက္ခကြုံနေရတဲ့လူအရေအတွက်ပိုပိုပြီးများလာနေတယ်လို့ WFP ကသတိပေးလိုက်တာပါအဝိုင်းခံထားရတဲ့ဒေသတွေနဲ့ပွာလာရခက်ခဲတဲ့ဒေသတွေကလူတန်းပေါင်းများစွာအတွက် WFP ကအခက်အခဲမျိုးစုံကြမှာပဲစားနပ်ရိက္ခာတွေဆက်ပို့ပေးနေပေမဲ့မလုံလောက်ဘူးလို့ WFP ပြောခွင့်ရအမျိုးသမီးဘက်တီနာလူရှောကပြောပါတယ်
Because you know we are having a big operation in Syria in December reached 3.1 million people
တိရတိုင်းပါပဲဆီးရီးယားမှာကျမတို့လုံကအကြီးကြီးလုံနေတာပါဒီဇင်ဘာလတုန်းကလူပေါင်း3တန်းမှ3တန်းကိုကူညီခဲ့ပါတယ်ဒါပေမဲ့လူပေါင်း6တန်းခွဲဟာစားရရိတ်ခါမလုံလောက်ကြပါဘူးလူပေါင်း4တန်းကစားရရိတ်ခါလုံလောက်မှုမရှိမဲ့အနည်းငယ်နဲ့ရင်ဆိုင်နေရပါတယ်ဒါလုံခဲ့တဲ့တစ်နှစ်ကနေဆိုရင်နှစ်ချောတိုးလာတာပ
ါသူ့အဆိုအဖြစ်ဒီစိုးရွားလွန်းလာတဲ့စစ်ပွဲကိုအဆုံးမသတ်သေးတော့ဒီလိုအခြေအနေဆက်ဖြစ်နေမှာပဲလို့လူရှားကပြောပါတယ်။နိုင်ငံမြောက်ပိုင်းအီတလီပြည်နယ်ထဲမှာရှိပြီးဒမတ်စကပ်မြို့တော်စင်ဂျေဘုံအရာတစ်ခုဖြစ်တဲ့အဝိုင်းခံထားရတဲ့အရှေ့ပိုင်းဂေါတာမြို့မှာတိုက်ပွဲတွေပိုများလာနေတဲ့ပေါ် WFP ကစိုးရိမ်နေတဲ့အကြောင်းသူကပြောပါတယ်။ WFP အဖွဲ့ဟာစီးရီးယားမှာအကူအညီပေးနေတဲ့တကယ်နဲ့မှာပဲဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးတာမှလည်းပါဝင်လှုပ်ဆောင်နေတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ပြန်ကျင်းနေတဲ့နေဆက်ဒေသတွေမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်ကိုအကူအညီနဲ့အခြေခံဝန်ဆောင်မှုတွေအလွယ်တကူပေးနိုင်ဖို့အတွက်လူသားစာနာမှုအကူအညီပေးအဖွဲ့တွေကရွှေ့ပြောင်းပေးခဲ့ကြပါတယ်ဒုက္ခသည်အများပြားကိုဘာလူခါလီစခန်းကို ဗစကားတွေနဲ့ရွှေ့လိုက်ပြီး WFP နဲ့တခြားအဖွဲ့တွေကဂျမားရေးစစ်ဆေးပြီးအစားအစာကြွေးအကာအကွယ်ပေးပြီးစွမ်းအားမြင့်ဗီဇကိမုံတွေလည်းပေးခဲ့ပါတယ်။သူတို့အတွက်မိသားစုနဲ့နေရာချပေးထားတဲ့နေရာတွေစီဒုက္ခတွေတွေကိုပြောင်းမပေးခင်အရေးပေါ်ကူညီခဲ့တဲ့ပစ္စည်းတွေနဲ့နေရာထိုင်ခင်းအတွက်ပစ္စည်းတွေ WFP ကပေးပါတယ်။ WFP သတင်းပင်ကြားရေးအရာရှိ Francis Kennedy က
At the moment, WFP is providing food assistance to some 700,000 people.
ဒါရှိချင်မှာဒုက္ခသည်စခန်းတွေ၊အခြေစိုက်စခန်းတွေဒါမှမဟုတ်ကောက်ဆစ်ဘဇာဒေသအနီးအနားမှာရှိနေကြတဲ့သူတွေအဲ့ဒီလိုလူပေါင်း9သိန်းလောက်ကို WFP ကနေစာနာရိတ်ခါအကူအညီတွေပေးနေပါတယ်။အရင်တုန်းကလူရေအတွက်နည်းနည်းနဲ့ပဲလှုပ်ထားမှုတွေ e-voucher စနစ်တွေကိုလူတွေကိုတဖြည်းဖြည်းချင်းပြောင်းထည့်နေတာပါ။အဲ့ဒီတော့ဒီလိုစထားပြီးဖြစ်တဲ့အတွက်ကြောင့်နေဆက်ကိုဖြတ်ပြီးဝင်လာတဲ့သူတွေအားလုံးကိုနောက်ဆုံးမှတော့ဒီစနစ်တွေကိုပြောင်းပြီးထည့်လိုက်မှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ထောင်ပေါင်းများစွာသောဒုက္ခသည်တွေကိုနှစ်နှစ်အတွင်းမြန်မာနိုင်ငံကိုပြန်ပို့ရေးနှစ်နိုင်ငံကြားဒီသတင်းပတ်အစောပိုင်းကသဘောတူထားပါတယ်။ဒုက္ခသည်တွေပြန်ပို့မဲ့အစီအစဉ်ကိုနောက်သတင်းပတ်အင်္ဂါနေ့မှာစတင်ဖို့မြန်မာတာဝန်ရှိသူတွေစီစဉ်နေပါတယ်။နေအိမ်ပေါင်း625လုံးမှာလူပေါင်း3000လောက်ကိုနေရာချထားပေးနိုင်မဲ့စခန်းတစ်ခုကိုတည်ဆောက်နေတယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါတယ်။ဒီလောက်ကမှအဆောက်အဦအလုံး100ထက်မနည်းစောက်ပြီးမယ်လို့လည်းဆိုပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ထဲမှာအခုစခန်းဟာပထမဆုံးစောက်တဲ့စခန်းပဲဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါ။တောက်ချန်လေးနည်းနည်းခင် VOA မြန်မာပိုင်းစီစဉ်ကို లై တိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ထိုင်းနိုင်ငံရဲ့အနေဆုံးလှူအားကကော်မတီကနေတရက်တာအနေဆုံးလှူအားကကို315ဘက်ကနေ330ဘက်အထိသတ်မှတ်အတည်ပြုခဲ့တဲ့အတွက်2018ခုနှစ်ဧပြီလ1ရက်နေ့ကစလို့ဒီနှုန်းအတိုင်းမြန်မာရွှေပြောင်းအလုတ်သမားတွေလည်းရရှိခံစားရတော့မှာဖြစ်ပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းမတ်အေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာရွှေပြောင်းလှူသမားစမ်းနဲ့ချီပြီးအလုတ်လုပ်ကန်နေတဲ့ထိုင်းနိုင်ငံမှာအနေဆုံးလှူအားကကော်မတီရဲ့အစည်းအဝေးကိုဇန်နဝါရီလ18ရက်နေ့ကပြုလုပ်ခဲ့ပြီးအနေဆုံးလှူအားကအဖြစ်အနည်းဆုံး315ဘက်ကနေ330အထိပေးဖို့အတွက်အတည်ပြုခဲ့တာပါမြန်မာရွှေပြောင်းလှူသမားရေလှူဆောင်နေသူတွေကဒီထက်မကတုံ့ပြန်ပေးဖို့အတွက်တောင်းဆိုထားပေမဲ့အနေဆုံးလှူအားကကိုအများဆုံးအဖြစ်330ဘက်အထိသတ်မှတ်ခဲ့ကြောင်းမြန်မာရွှေပြောင်းလှူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပြပါတယ်လှူအားကန
ေနဲ့ခုထွက်လာတဲ့မှာတော့330အမိဆုံးဖြစ်သွားတယ်ပေါ့နော်အခုဒီလက်ပြည်နေမှာစက်တင်ခံစားရမယ်ဒီလောကထဲမှာ330အမိဆုံးအဲ့မှာတော့ခရင်၃ခုပါလာတယ်ထုတ်ကချွန်ဘူးဒီလျောင်းဆိုမှကျွန်တော်ပါလာတော့တွေ့ရတယ်ဒုတိယအမိဆုံးကတော့325ပတ်ပေါ့အဲ့ဒါကတော့ကျွန်တော်တို့တန်ခေါက်တို့နှွန်ထဲဘူးဒီတို့နှက်ခေါက်ပထုံထားနေသမုပ္ပကံနဲ့သမုစခွန်ဆက်ကျင်ကောင်းဆိုမှကျွန်တော်တွေ့ရှိရတယ်အဲအဲ့လိုပဲအတိအတိတိုးသွားတဲ့ခါမှာ320အတိတ်ပြီးတော့320ဖြစ်လာမယ်နောက်က318ဘတ်ဖြစ်လာမယ်နောက်315ဘတ်ဖြစ်လာမယ်နောက်310ဖြစ်မယ်ဆိုဒီမှာကျွန်တော်တနင်္ဂနွေလုံးမှာခရိုင်89ခုကိုခွဲခြားစိတ်ကြပြီးမှလောက်အားကစက်လာကြတာတွေ့ရတယ်ခင်ဗ
ျအခုဆိုရင်ထိုင်းနိုင်ငံရဲ့အနေဆုံးတနေ့လောက်အားကဈေးနှုန်းကမြန်မာနိုင်ငံကတနေ့လောက်အားခတဲ့ဆိုင်ရင်တော့3ဆလောက်များတဲ့အတွက်မြန်မာအလုပ်သမားတွေအတွက်တော့အထိုက်လျောက်အဆင်ပြေမှုတွေရှိလာနိုင်တယ်လို့ဆိုပါတယ်
ကျွန်တော်တို့ရဲ့ကိုယ့်ရဲ့မိခင်တိုင်းပြည်မှာရှိနေတဲ့လောကကနဲ့ရှင်ကြည့်မယ်ဆိုတော့ကျွန်တော်တို့ဒီထမ်းမှရနေတဲ့လောကကလည်းဟိုကြည်တွင်းနဲ့ဆိုင်တော့မဆုံးလို့ပြောမှာပေါ့ဒါတော့ဒီမှာရှိနေတဲ့လောကကလည်းအထက်လျောက်တော့ကျွန်တော်နေမယ်ဆိုနေလို့ရတဲ့နေရာဖြစ်နေမလို့လက်ရှိဖြစ်ပေါ်နေတဲ့ကုန်ကြေးနှုန်းကြီးတွေနဲ့တာဟကတာဖြစ်အောင်ကျွန်တော်ပုံမှန်ပြီးနေတဲ့လောင်းတောင်းဆိုတဲ့သဘောပါအဲ့တော့ဒီရှင်နေမှာတော့ဟိုလောက်သားရဲ့အတွက်မူလရချင်းတဲ့နှုန်းသားရတဲ့ဟိုပုံမှန်မြင့်တက်လာတဲ့အတွက်ကြောင့်အထက်ရောက်တော့လောက်တိုင်းဆိုအဆင်ပြေလာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ။ဟုတ
်ကဲ့ဟုတ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလို့သမား3တန်းကနေ4တန်းလောက်ထိရှိနိုင်တယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြပြီးမြန်မာပြည်တွင်းမှာအလုတ်ကန်ရှားပါမှုတွေကြောင့်နေ့စဉ်လဲအလုတ်ကန်ရှားဖွေသူတွေဟာထိုင်းနိုင်ငံထဲကိုနေဆက်နေရာတွေကနေဝင်ရောက်လာနေကြဆဲဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။ကျမတို့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မရွေးကြည့်ရှုနားဆင်ဖတ်ရှုနိုင်ကြပါရရှင်ကျမတို့ရဲ့ website internet လိပ်စာကတော့ burmese.voanews.com ဖြစ်ပါရရှင်တရုတ်နိုင်ငံမှာ14နှစ်နီးပါးအတွင်းပထမဆုံးအကြိမ်နိုင်ငံဖွဲ့စည်းပုံပြင်ဆင်ဖို့ရှိနေပါတယ် ဒါဟာသမနာရှိချင်းဖြင့်အာနာပုံမှုခိုင်မာရေးအတွက်သာဖြစ်တယ်လို့သုံးသပ်သူတွေကတော့ဆိုကြပါတယ်အမျိုးသားကြီးကြပ်ကိုကဲရေးကော်မရှင်တရက်ကိုအသိဖွဲ့စီပြီးရှိချင်းဖြင့်သမနာရာထုကိုတတိယတက်တန်းအထိထမ်းဆောင်ဖို့တောင်းလမ်းပွင့်သွားနိုင်တယ်လို့မြင်နေကြပါတယ်ဗီအိုအေသတင်းတော့ဘီလ်အိုက်ဘေဂျင်းမြို့ကပေးပို့ထားတဲ့သတင်းလှကိုတော့ဦးကျော်စံသားကပြောပြမှာပါရှင်
တရုတ်ကွန်မြူနတီပါတီရဲ့ထိတ်တန့်နောက်ဆုံးတစ်ချို့ဘီဂျင်းမြို့မှာတွေ့ဆုံရရပါတယ်။ဘာရီဆွေးနွေးမယ်ဆိုတာအတိအကျမသိရသေးပေမဲ့ဒီကနေ့ပြီးဆုံးမဲ့နှစ်ရက်ကြာဆွေးနွေးမှုဟာတရုတ်ကောင်ဆောင်ရှီဂျင်းဖင်ရဲ့အာနာပုံမှုခံရအောင်တိဆောက်ရေးကိစ္စဖြစ်တယ်လို့ဆိုကြပါတယ်။တရုတ်ပြည်ဖွဲ့စည်းပုံကိုနောက်ဆုံးပြင်ဆင်ခဲ့တာ2020ခုနှစ်ကဖြစ်ပြီးအခုဒီချိန်မှလ sin sin le me ya ba bu da ha agri lai sa mu tai phe ye twa po mo ana chi ma le thana ta khu national supervision commission su ra go phwe si ye twa swin ni ya le so ra a che pya ni ya ba le lo sun sa ja ba le a nyin po bwe national supervision law a myu da chi jak go ka ye u bri ti ya le ba po pao la nai le lo hong kong a che sai nai ngan ye thong da su willie lam ga su ba le
this is a new nationwide institution so most likely
the rationale da ha da dai bi lu ne tat sai ne sa o ne ti ya ba da chang di lu a ye ji de a myu da ji ja ye commission phwe si ye sin sa jet ko phwe si mon u ri ma the twin daw ma phit par de
ta ka ro a khu ye swae phwe si me a myu da ji ja ye u bre ne a myu da ji ja ye commission so ra ri ha check and balance a thing ko long wa ma si ye u bre chang ya a nyin bwa bwe kaisa ri phit ne ba de shi jin phin ye agri la sa ye lou ya chang a khu kha a ya si bang ta san khwe a si si khan ni ya pi di la mae a myo da commission phwe si pi twa bi so yin nai ngan mai si bwa ye long ngan ni a pa win a so ya a sin nai go song san si si lan nai naw ma phit de lo thung tat thui ya so ba de pi ka de 19 jain myaw party congress thung na shi jin phin ye nam me ne a twei khaw rui go party ye phwe si bu ma the twin ga bi da ha mo si tong lo din chaw pin lo ne tu go dan lu tha lai de taw phit twa ba de Pekin tak du ubri dwe ba pa ma kha gain ju yin ga di kaisa ko ku lo tung sa ba le
chu lo shi ya da jing shen yi hou shi bu hai you bie de
sa gu di miao party congress ga cha ma che dui bian phwe si bong ne ma le le dui ma phit nai ne kaisa de chu shi ni ba le da rei ko jiao lan pye ma la so ra ko ro saung ji ya au ma phit ba le
da bian tamara ne dutiya tamara ro ha set tan na khu the pu bi ta won ma than saung ya bu so re phwe si bong ubri pu ma 89 ko di di ha pye nai ma lo le khan man jet de shi ni ba le Hong Kong Sipan and Nipinja Tekdu Nangay Sipan Pamaka David Zwigjogaro. Xi Jinping had the Lakti Lokdang Bamla Sura or Megon Tukbare.
I think he still probably needs to prove.
Lopo Kambediga Tugu, Tatia Tatan to a Lampuim Begin, to a Blue Sun Sound and Yes Ragu, Kanato of Miamma, Piatabu, Lu Alec Melu Tamari.
To the level William Langaro, Xi Jinping, Anna Doro Miamma, which took and Tabi Pinny at.
Xi Jinping is a very power hungry egoistic
Xi Jinping ha imran ana mat bi atta ji de khong song phit par de da chang phwe si bon go tak kha tele le pyan pyin bu so da lu lu lou sin ma hote de twe aku chein pyin sin do da go taba li lou twa nai ma de
phwe si bon pyin sin yi de twe aku su ni we ga aso pyu la me be aso pyu jet go be phit phit Apo wen nya pare in a chi mare party bohu committee ya thauk khan ya ma phit pi NPC lo kho le amyo da pidu congress ma le be thum mu nupon ya thauk khan me ya si bu lo a chang ma khnya
u chang san na ma shin jamaro ma cha kin ma dutiya bai si sin go tin set de kha qiu tin a ye pya yoga a chang tin pya ma mu qiu tin di a ye pya yoga a chang tin pya tha de jamma yi kana go thauk le ma mu a si sin ni go set pi na sin ja ba shin
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်သတိစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တောက်ချာနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ3240 48အပြင်လိုင်းလက်မီတာ190ကနေထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်ပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အဓိကအရေးကြီးဆုံးအချက်တွေမှာသူကတန်တဲ့လောကကြီးနဲ့မတူတဲ့ဥစ္စာတစ်ချက်ရှိရကြ။ကျွန်တော်တို့မြန်မာလူမျိုးတွေကအသားညိုတဲ့လူမျိုးကြီးများတဲ့အခါကျတော
့ဒါကတော့ခီယူသင်းအရေးပြားယောဂအကြောင်းတင်ပြဆွေးနွေးထားတဲ့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်။အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
tip of the iceberg
ဖြစ်ပါတယ်ဆာလုံပေါင်းက tip tip ကထိပ်ဖြာ of of ကရဲ့ the the iceberg iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီတွေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာ့ရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေကဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖို့ရုပ်ရှင်ကားကိုခြိပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေကဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေကဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအဆပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အဓိပ္ပာယ်ကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုကြောင်းကိုသွားပြီးဒုံးနဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Wu ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါလေဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကို idiom အသုံးရဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်တင်ဆက်တဲ့ American 3 English စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်အခုဆက်ပြီးတင်ဆက်မယ့်ကျမ်းမာရေးကဏ္ဍမှာတော့ Kyu Thing Kho သမင်ဖြူအရေးပြားယောဂအကြောင်းတင်ပြမှာပါမြန်မာနိုင်ငံအရေးပြားအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့အထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးခင်ဗျာကျွန်တော်တို့အရေးပြားမှာဖြစ်တဲ့ခူသင်းဆွဲတာသမင်ဖြူဖြစ်တာလို့တချို့ပြောတဲ့ယောဂကမြန်မာနိုင်ငံမှာဖြစ်တာများလား
မြန်မာနိုင်ငံမှာဖြစ်တာများတယ်လို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့ဒီလူတရာမှာတဦးကနေနှုံးလုံးကြားလောက်ဖြစ်တယ်ပေါ့နော် ပြင်းများတဲ့အရေးကယောဂါတွေမှာလည်းဒီသင်ယောဂါပါပါတယ
်ဟုတ်ကဲ့ဆရာဒီယောဂါနဲ့ပတ်သက်ပြီးတော့အဓိကအရေးအကြီးဆုံးအချက်ဆိုရင်ဘာကိုထောက်ပြကြလဲ
အဓိကအရေးအကြီးဆုံးအချက်တွေမှာသူကတန်တဲ့ယောဂါတွေနဲ့မတူတဲ့ဥစ္စာတစ်ချက်ရှိတယ်ဗျကျွန်တော်တို့မြန်မာလူမျိုးတွေကအသားညိုတဲ့လူမျိုးကြီးများတဲ့အခါကျတော့အဲညိုနေတဲ့နေရာမှာအသားအရောင်မတူဘဲနဲ့ကွက်နေတဲ့အခါကျတော့တော်တော်ဒုက္ခရောက်တယ်ကြည့်ရလည်းမကောင်းဘူးအဲဒီမှာလူမျိုးကြီးကဒုက္ခရောက်တာကြီးခဏခဏတွေ့ရတယ်ဒီကူရင်းသမင်းမျိုးကြောင့်အလုတ်ထွက်လိုက်ရတဲ့လူတွေအလုတ်ပြုတ်သွားတဲ့လူတွေစီနောင်ကွဲသွားတဲ့လူတွေအဲဒီလူရဲ့ကလေးတွေကိုကျောင်းမှာကလေးရဲ့စငယ်ချင်းတွေအမေကအဲ့ကလေးနဲ့အတူမစောဘူးလို့အဲ့လိုမျိုးခွဲကြတာတွေမျိုးစုံတွေ့ရတယ်နောက်တစ်ခါဖြစ်နေတဲ့လူကိုယ်တိုင်လည်းစိတ်ပြည့်စုံမှုရမ်းများတာကိုတွေ့ရတယ်တချို့ဆိုရင်တငိုတည်ရင်နဲ့ကိုခြေကမ်းမှာတချို့ဆိုရင်လည်းပုံမှန်အလုပ်ကိုမလုပ်နိုင်တော့အောင်ပဲစိတ်ပြည့်စုံမှုရမ်းများနေတာတွေ့ရတယ်အဲ့ဒါတွေကတကယ်တကယ်တော့ဒီယောဂါကဘာမှမဆိုင်ဘူးလေကူးဆက်တာလည်းမဟုတ်ဘူးကြည့်လို့မကောင်းတာပဲရှိတာတကယ်တကယ်တော့ဒီလောက်မဖြစ်သင့်ဘူးအဲ့ဒါဒီယောဂါအကြောင်းနားလည်တဲ့အခါကျရင်ဒီလိုဝေဒနာရှင်တွေပို့ပြီးဖိမနိုင်မယ်အဲ့မကောင်းတဲ့လူကြီးအကျိုးဆက်တွေရောသွားမယ်လို့အနေနဲ့မျှော်လင့်ပါတယ်
ဟုတ်ကဲ့ဒီယောဂါကကူးဆက်တာမဟုတ်ဘူးဆိုတာကိုနားလည်နိုင်ဖို့ ਨੇ ဘယ်လိုမျိုးဒီယောဂါဘာကြောင့်ပေါ့နော်ဖြစ်ရတယ်ဆိုတာလေးကိုရှင်းပြပေးပါလား
လူရဲ့တရားရည်လိုပဲခေါ်ခေါ်ရည်ရားခေါ်ခေါ်အယောင်ရှိတယ်အဲ့အယောင်တက်ကမလင်လင်လို့ခေါ်တဲ့ရည်ရားယောင်ချေတက်ပေါ့အဲ့ရည်ရားယောင်ချေတက်ကိုထုတ်ပေးတဲ့ဆဲလ်လေးတွေကအကြောင်းတစ်ခုခုကြောင့်ဖြစ်သွားရင်ဒါမှမဟုတ်ဗီဇချုပ်ရင်းမှုကြောင့်လည်းကောင်းကိုယ်ခန္ဓာယောဂါကုက္ကံမှုစနစ်ကရန်သူတို့မှားပြီးတော့ရောင်ချဲဆဲလေးတွေကိုတိုင်ခတ်လိုက်ပြီးတော့ဖြည့်ဆည်းမိလို့ပဲလကောင်းတခြားကိုယ်ခန္ဓာယောဂါတစ်ခုခုပေါ့ဥမာလယ်ပင်မှာသားရိုက်အကျိတ်ကြီးတယ်ဆိုတဲ့ယောဂါတွေကြောင့်မလို့ဟော်မုန်းဓာတ်တွေပြောင်းလဲပြီးတော့ရောင်ချဲဆဲတွေသိသွားပြီးတော့လကောင်းရောင်ချဲဓာတ်ကိုမထုတ်ပေးနိုင်တဲ့အခါမှာအရေးပြားမှာအယောင်ကမပေါ်လာတော့ဖြူဆက်လေးတွေဖြစ်လာတဲ့ဖြူကွက်တွေဖြစ်လာတယ
်ဟုတ်ကဲ့ဒီယောဂါကဘလို့လူတွေမှာရောဖြစ်တာများတာမျိုးရှိတယ်လေ
ဒီကိူစင်းသမီးပြောလေလူတိုင်းလူလိုဖြစ်နိုင်တယ်ဒါပေမဲ့ဖြစ်တဲ့လူရဲ့တဝက်ကြော်ကြော်လောက်ကအသက်20အောက်မှာစပြီးတော့ဖြစ်လိမ့်ရှိတယ်နောက်ညိုရိုးအရာလိုက်တာလည်းငါးပုံတစ်ပုံလောက်မှာရှိတယ်
ဟုတ်ကဲ့ဒီယောဂါကကာကွယ်နိုင်တဲ့အနေအထားရောရှိလား
တခုတစ်လုံးနဲ့ရှင်းရှင်းပြောရရင်တော့ကိူစင်းမပြအောင်ကာကွယ်လို့တော့မရဘူးကာကွယ်လို့မရဘူးဆိုပေမဲ့ဥမာခုနပြောသလိုဒီမျိုးရိုးမှာပြည့်စုံရှိတဲ့လူတွေဆိုရင်တော့ကိုယ်ခန္ဓာမှာနည်းနည်းအယောင်ပြော့တာမျိုးပေါ်လာတယ်နည်းနည်းသတိထားမိလေဆိုရင်တော့မင်းများတက်ကြောင်းနေလူနဲ့အရင်ပြပြီးတော့ကာကွယ်တာလို့စီးလိမ့်တာလို့ပါလို့နဲ့အရင်ကြိုပြီးတော့လုပ်လို့ရတာပေါ့နောက်တစ်ခါခုနပြောတဲ့ thyroid အကျိတ်ယောဂါရှိတဲ့လူတွေဆိုရင်လည်းအဖြူဆက်လေးတွေပေါ်လာရင်ကိူစင်းမှာတွဲဖြစ်နိုင်တဲ့အတွေ့အကြုံစောစောစီးဟော်မုန်းဆရာောင်းနဲ့ရည်ပြားဆရာောင်းတွဲပြီးကုသတာမျိုးလုပ်လို့ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစောစောသိနေအောင်ဆရာခုနပြောတဲ့ဒီအဖြူဆက်လေးတွေပေါ်လာတာအပြင်တခြားရောစောင့်ကြည့်တဲ့လက္ခဏာတွေရှိလား
ကိူစင်းကခန္ဓာကိုယ်ဘယ်လိုနေရာမျိုးဆိုဖြစ်နိုင်တယ်အဲဒါနဲ့အထူးသဖြင့်ညနာတို့နှာခမ်းတဝိုက်တို့လက်မောင်းတို့လက်ခွာတို့ခြေထောက်တို့လိင်္ဂါတို့နေရာမျိုးတွေမှာအများဆုံးဖြစ်တယ်ဗျအဲဘယ်လိုစဖြစ်တာလဲဆိုရင်ဖြစ်ပွားပုံကတော့တူနဲ့တူမတူအဲတချို့လေးဆိုရင်အဖြူဆက်လေးတွေပေါ်လာတယ်တချို့လူတွေမှာဆိုရင်နှုတ်နှိမ့်အောင်အဖြူခွက်လေးတွေဖြူဆုဆုအယောင်တွေပေါ်လာတယ်အသားညိုတဲ့လူတွေမှာဆိုပို့ပြီးတော့ ठी တာတယ်စားပေါ်လာတဲ့အချိန်ကနေပြီးတော့သူကရက်ပိုင်းလပိုင်းအတွင်းမှာဖြည်းဖြည်းနဲ့ပူတိတာလာပြီးဒီကုလုံးဆွတ်ဆွတ်ပြူသွားတဲ့အထိလည်းဖြစ်နိုင်တယ်။တချို့ကြတော့လည်းဒီအဖြူကွက်တကွက်နှစ်ကွက်လောက်ပဲပေါ်ပြီးနှစ်နှစ်ချီလားနှစ်ချီပြီးတော့ဒီတိုင်းပဲရှိနေတတ်ပြန်။နောက်ကလေးတွေမှာကြတော့လည်းဖြစ်တတ်သေးတယ်။တချို့လိုလန်သားလောက်နဲ့တော့ဖြစ်တတ်သေးတယ်ရှိတယ်။ဒါပေမဲ့ကလေးတွေမှာဆိုရင်တော့မျက်နှာဆိုရင်မျက်နှာလက်မောင်းဆိုရင်လက်မောင်းသက်သက်တခြားနေရာမပြောင်းမနဲ့ခြေတော့ဆိုရင်လည်းခြေတော့ဆပြီးတော့အပိုင်းလိုက်ပြီးဖြစ်တာမျိုးလည်းရှိတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာတွေပေါ်လာပြီဆိုလို့ရှိရင်အမြဲဆုံးကုသမှုခံယူတဲ့နေရာမှာကုသမှုအနေထားကဘယ်လိုရှိလဲ
ယောဂအတိန်နဲ့ဒီဖြစ်တဲ့လူအပေါ်မှာမူတည်ပြီးတော့တူးနဲ့တူကုသမှုကအနည်းနဲ့များကွာခြားနိုင်တယ်ဒီချို့ကြတော့လုံးဝပျောက်သွားတာလည်းရှိသလိုနည်းနည်းပဲပျောက်တဲ့လူလည်းရှိတယ်တချို့ကြတော့ကုနေပေမဲ့လည်းဆက်ပြီးတော့ဖြူနေတဲ့လူလည်းရှိတယ်ဒါပေမဲ့ဒီကဘီယူတစားခြေနေတစားကုသမယ်ဆိုရင်တော့လူများပြောတော့လေအနေနဲ့များတူးတက်မှုရှိပါတယ်။ပြီးရင်လည်းကုရင်လည်းတပတ်နှစ်ပတ်နဲ့တော့မရဘူး။နှင်းနှင်းချီပြီးတွေကြီးကုန်းဖို့လိုတယ်ဗျ။အဲ့တော့ပထမဆုံးကတော့ကိူစင်းကမေလောင်ရတယ်၊ယောဂပွားတယ်၊ကာကွယ်မှုမရှိတဲ့အခါမှာရေရာကင်ဆာဖြစ်နိုင်ကြတယ်၊တဖြည်းဖြည်းနဲ့ပိုများလာ။ဒါကြောင့်မို့လို့မေယောင်ကြီးကကာကွယ်ပေးဖို့အရန်ကြီးကြည့်တယ်။မေယောင်ကြီးကာကွယ်တဲ့ဓာတ်ပေါ့နော် SPF 30နဲ့အထက်နေကာခရင်လေးလိုရှင်းနဲ့အမြဲလိမ့်ဖို့လိုတယ်။နောက်တစ်ခါနေပူတဲ့အချိန်ပြင်ထွက်တာကိုလည်းတန်းတန်းသမားရှောင်တင်တယ်။နောက်ထိခိုက်တံရံရရင်လည်းအကြီးပြားရောင်ချက်ဆေးလေးတွေအလိုလိုတီကုန်ပြီးတော့ပို့ပြီးတော့ဖြူရတဲ့အတွက်ထိခိုက်တံရံရမှုကိုလည်းရှောင်တင်တယ်။နောက်ထပ်ကုသမှုအမြင်နဲ့ကတော့ရောင်ချက်ဓာတ်ကိုပြန်ထွက်စေတယ်မလင်နိုဆိုင်းလိင်ဆေးအနေနဲ့လည်းရတယ်၊တောက်ဆေးအနေနဲ့လည်းရတယ်။အဲ့ဒါနဲ့အဓိကထားပြီးကျွန်တော်တို့ကုသကြတယ်။တခါစတီရိုက်လို့ခေါ်တဲ့ကော်တီဆိုလိင်ဆေးတောက်ဆေးလေးတွေကိုလည်းသုံးသက်တယ်။ နောက်မလင်းလုံဆိုင်ဆိုတဲ့ဆေးကိုတောက်ပြီးတော့ကဲလွန်ရောင်ကြီးတစ်မျိုးလေးကြောင်းနဲ့ဆက်ရှိတယ်။အဲဒီဆက်နဲ့ပြရတဲ့ပူပါဆိုတဲ့ကုသမှုလည်းရှိတယ်။အခုနောက်ပိုင်းဘဝကြီးမှလည်းအခုရနေပါပြီ။ examiner ဆိုတဲ့ laser set တစ်မျိုးပေါ့။အဲဒီအဖြူကွက်လေးတွေကို laser set နဲ့ပေါ့။တစ်ပတ်တစ်ခါသို့မဟုတ်တစ်ပတ်နှစ်ချိန်လောက် laser ပြည့်ရတယ်။ပြင်းရင်အရောင်တက်လေးတွေပြန်ထွက်လာအောင်ဆွပေးတာပေါ့။နောက်ဆုံးအနေနဲ့တော့အသားကောင်းကနေပြီးတော့ရောင်ခြေဆဲလေးတွေကိုချစ်ယူစမ်းစင်ပြီးတော့အဖြူကွက်နေရာမှာကောက်ဆိုင်တို့ပြန်ဆိုင်တဲ့နီလန်လေးရှိတယ်။
ဟုတ်ကဲ့။ခီဥသိန်းယောဂနဲ့ပတ်သက်ပြီးတော့တခြားအရေးကြီးတဲ့ချက်ကော
။ကျော်မင်းများမေးတာကလေအစားအသောက်ချောင်ဖို့လိုသလားဆိုပြီးတော့အစားအသောက်ချောင်ဖြစ်တာမဟုတ်လို့အစားချောင်ဖို့လိုပါဘူး။နောက်တချို့ဒီမှာလောက်ကြတာများတာလေတိတ်မှန်ရွက်တွေကိုကြိတ်ပြီးထောင်းပြီးတော့အရေးညစ်တယ်တို့မို့လည်းနဲ့ဆုပ်ပြီးတော့အဲ့အကွက်တွေကိုလိမ့်တတ်ကြတယ်။အဲ့တော့ရွက်ဆိုတာအစည်းတွေပါတယ်။မတန့်ရှင်းမှုတွေရှိတယ်။အဲ့ဒါတွေကဖြူကွက်ကိုလောင်ပြီးတော့ယောဂပူဆူးနေတတ်တယ်။နောက်ဒီတဲ့ပူအရေးကြီးတာအခုလောလောဆယ်အပြင်မှာကုကြရတဲ့ထဲမှာအာဆင်နစ်ပါတဲ့ဆေးလုံးတွေနဲ့ကုတာတွေတော်တော်ဖြစ်စားတာ။အဲ့အာဆင်နစ်ကဤသို့ဆူချိုးအနေနဲ့အသားယူနေတယ်။အဲ့တော့အဖြူကွက်ကနေလာတဲ့အခါကျတော့ယောဂရှင်ကအဲ့ဒါကိုကြိုက်တယ်။ဒါမျိုးကြားလာရင်အဲ့အာဆင်နစ်တွေကကုခန္ဓာတွေကမထွက်တော့ဘူး။ပြင်ပေါင်းများတော့ကြားတဲ့အခါမှာအာဆင်နစ်အစိမ့်တင်ပြီးတော့ရေသားမှာအတမာမှုတွေဖြစ်တာတွေ၊ရေသားကင်ဆာဖြစ်တာတွေ၊အာယုံကြောယောဂဖြစ်တာတွေနောက်ပိုင်းကျရင်တွေးကြုံရနိုင်တယ်။ဒါကြောင့်အာဆင်နစ်ကိုတော့လုံးဝရှောင်ရှင်းသင့်တယ်။
ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်တဲ့ကျမကြီးကဏ္ဍပါရှင်ဆက်လက်ပြီးတော့နေဆက်သတင်းထောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလှကိုနားဆင်ရအောင်ပ
ါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလှကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေဝါတွေကိုမြန်မာအစိုးရကပြန်လက်ခံမဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီ ANP ကကန့်ကွက်ခဲ့ပါတယ်မူပြည်သက်ပါတီထိန်းချုပ်နေတဲ့အတွင်းမှာအင်အား90နီးပါးခန့်ရှိတဲ့တင့်မောင်ကိုဂိုင်းတစ်ခုကိုပါတီတပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းခဲ့ရတဲ့ဆိုတာနဲ့ရခိုင်မျိုးသားပါတီအစည်းအဝေးကနေပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်စာနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖို့ဆွေးနွေးဆုံးဖြတ်ခဲ့ကြတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်နယ်ဖွားတွေကိုမြန်မာအစိုးရကပြန်လက်ခံမဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်အမျိုးသားပါတီ ANP ကကန့်ကွက်ကြောင်းသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီလ25ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့အဲ့ဒီကြေညာချက်မှာအကြမ်းဖက်မှုအပြီးဘင်္ဂလားကိုထွက်ခွာသွားသူတွေထဲမှာအကြမ်းဖက်သမား4000ခန့်ပါဝင်နေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအဲ့ဒီအကြမ်းဖက်သမားတွေကိုဘင်္ဂလားအစိုးရကဖမ်းဆီးပြီးတော့မြန်မာဘက်ကိုလွှဲပြောင်းပေးဖို့လိုအပ်နေတယ်လို့ပြန်လည်နေရာချထားမဲ့မောင်တော်တောင်ပိုင်းဟာလည်းပင်လယ်ကမ်းခြေဖြစ်တဲ့အတွက်အကျန်းဖက်သမားတွေအလွယ်တကူဝင်ထွက်နိုင်တဲ့နေရာဖြစ်တဲ့အလျောက်နိုင်ငံတော်လုံခြုံရေးကိုအလေးထားရမှာဖြစ်တယ်လို့ဖော်ပြထားပါတယ်ဒါအပြင်ဒေသခံတွေရဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုကာကွယ်ဖို့အတွက်လုံခြုံရေးစခန်းတွေကိုလည်းအကျန်းဖက်သမားတွေအလွယ်တကူအန္တရာယ်မပြုနိုင်အောင်နေရာချထားပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ဘင်္ဂလားဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်နယ်ဖွားတွေကိုဒီလ23ရက်နေ့မှာပထမတုပ်အနေနဲ့ဥပဒေနဲ့အညီငခူရနဲ့တောင်ပြိုလက်ဝဲမှာလက်ခံမှာဖြစ်ပြီးလက်ဘိုးခေါင်နေရာကိုတော့ကြားစခန်းအဖြစ်သတ်မှတ်ထားတယ်လို့ဒီလ10ရက်နေ့ကဝန်ကြီးချုပ်အခမ်းမမမြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံစဉ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကပြောဆိုခဲ့ပါတယ်
။မွန်ပြည်နယ်ရေးမြို့နယ်မှာရှိတဲ့မွန်ပြည်တပ်ပါတီရဲ့ထိန်းချုပ်နယ်မြေတွင်မှာအင်အား90နီးပါးကရှိတဲ့တစ်မောင်ကိုဂိုင်းတစ်ခုကိုမွန်ပြည်တပ်ပါတီတပ်ဖွဲ့ဝင်တွေကဇန်နဝါရီလ12ရက်နေ့23ရက်နေ့တွင်မှာဖမ်းဆီးထိန်းသိမ်းရမိတယ်လို့မွန်ပြည်တပ်ပါတီဗဟုသာဝန်ရှိသူကပြောပါတယ်။အဲ့ဒီတစ်မောင်ကိုဂိုင်းကဘူဒူစာကားတစ်စီးနဲ့တစ်ဆဲစင်နေလက်ကန်တစ်ခွဲလွှတ်ဆွဲတဲ့သူခုတ်လှဲပြီးတစ်တန်ချင်းသထောင်ခန့်ဖမ်းဆီးရမိတယ်လို့ပါတီစိတ်ပိုင်းခေါင်းဆောင်သူကပြောပါတယ်။အဆိုပါဖမ်းဆီးရမိထားတဲ့တစ်မောင်ကိုဂိုင်းအလုပ်သမားတွေဟာတောင်ငူဒေသနဲ့အေယာဝတီတိုင်းဒေသကြီးကလာရောက်သူတွေဖြစ်ပြီးတစ်မောင်ကိုဂိုင်းခေါင်းဆောင်တဲ့ဖွဲ့တွေကိုဆက်လက်ရှာဖွေပို့ဆုပ်သွားမယ်လို့မွန်ပြည်တပ်ပါတီခေါင်းဆောင်တွေကဆိုပါတယ်။ရေးသပွဲဝေးပြေးမော်တော်ကားလမ်းရှိပချံမွန်ပြည်တပ်ပါတီဗဟုသဏ္ဍာန်ချုပ်ဝန်းကျင်ဒေသတစ်ဝိုင်း
မန်အောင်တောင်ရှိဘက်တက်တော်အေရီယာတွင်မှာ2019ခုနှစ်ကတည်းကမွန်ပြည်တပ်ပါတီကနေတက်ဆုတ်လုပ်ခွေကိုပိတ်ပင်တားမြစ်ခဲ့ပါတယ်။ဝပီပေးစီညီညွတ်ရေးပါတီ UWSP, UWSA ရဲ့ဘူအစည်းအဝေးတရက်ကိုအခုလ3ပိုင်းကပန်ဆန်းဌာနချုပ်မှာကျင်းပရမှာထိပ်ပိုင်းခေါင်းဆောင်တွေထပ်မံတိုးချဲ့ခန့်အပ်ခဲ့ပါတယ်။အစည်းအဝေးကိုဇန်နဝါရီလ10ရက်ကနေ17ရက်နေ့အထိကျင်းပခဲ့တာပါ။ အစီအဝေးမှာပြင်ပဆက်ဆံရေးဌာနကြီးမှကြောက်ကောအန်းနဲ့ဥက္ကဋ္ဌကြီးဥပောက်ယူချန်းရဲ့ညီဖြစ်တဲ့ဥပောက်ယူလျန်းကိုUWSA ရဲ့ဒုဥက္ကဋ္ဌအနေနဲ့ဒုဥက္ကဋ္ဌ၃အဖြစ်ခန့်အပ်လိုက်ပါတယ်။ဒါအပြင်ဥက္ကဋ္ဌကြီးဥပောက်ယူချန်းရဲ့သူတွေဖြစ်တဲ့ပေါ့အိုင်ရုံးကိုတတ်မဟာ၃တိရှိမှုပေါ့အိုင်ပန်းကိုတတ်မဟာ၄၆ရှိမှုအဖြစ်ဆက်လက်ခန့်အပ်ထားတယ်လို့လည်းဝ
ဖက်ရုံနှုတ်အုပ်ချုပ်တဲ့နေရာဒီမှာဆိုရင်ညီနိုင်လူဆောင်ဖို့ကန်ယူကကရင်မျိုးရာစည်းရုံးကနေအတိပေးလာတဲ့ပုံမှာကရင်ပြည်နယ်နယ်လုံးဝန်ကြီးကလက်မခံကြောင်းပြန်လည်ကန့်ကွက်ခဲ့ပါတယ်အုပ်ချုပ်ရေးမှူးပြန်လည်ရွေးချယ်တာဟာ2008ခုနှစ်ကအုပ်ဒေအရဆောင်ရွက်တာဖြစ်ပြီးအုပ်ချုပ်ရေးဘဏ်ကိုဝင်ရောက်ဆွဲဖက်ရှင်းမလုပ်ဖို့ကရင်ပြည်နယ်နယ်လုံးဝန်ကြီးဗိုလ်မှ
ကယင်းနီအမျိုးသားတိုးတက်ရေးပါတီKNPP တပ်ဖွဲ့ဝင်၃ဦးနဲ့အရတား၁ဦးအသက်ခံရမှုနဲ့ပတ်သက်ပြီးဆန္ဒဖော်ထုတ်မှုနဲ့တရားစွဲဆိုခံထားရတဲ့ကယင်းနီတမကအဖွဲ့ဝင်၅ဦးကိုဇန်နဝါရီလဆက်နှစ်ရက်နေ့ကကြားပြည်နယ်လွယ်ကော်မြို့မြို့နယ်တရားရုံးမှာအမိန့်စီရင်ချက်ချမှတ်လိုက်ပြီးလို့ကယင်းအမျိုးသားပါတီဥက္ကဋ္ဌခွန်ပီထူးကပြောပါတယ်
တရားရုံးကနေတံငွေ၃တောင်းပြစ်ဒဏ်ချမှတ်ခဲ့ပေမဲ့လည်းတံငွေမဆောင်နိုင်တဲ့အတွက်ထောင်ဒဏ်ရက်၂၀ကျခံခဲ့တယ်လို့တရားရုံးမှာတက်ရောက်နားထောင်သူတွေကပြောပါတယ်။အခုသတင်းစာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်စစ်တွေမြို့မှာရှိတဲ့ရခိုင်မျိုးသားပါတီ
ဒေါက်တာအေးမောင်အရင်သူ့အဖြစ်ကဘယ်မှာစာသားကမဆက်တူတောင်တက်ပါတယ်ဒေါက်တာအေးမောင်အရင်နဲ့အဆောတမင်းတို့ဆက်ပြပင်းနဲ့အချိန်ကြီးစဉ်းစားဖို့အချိန်တစ်ခုကိုအတိတ်တာတစ်ခုကြီးပြင်းနေတယ်ဆိုပြီးတော့အများကြီးပြင်ကြတဲ့အတွက်ကျွန်တော်တို့ဒေါက်တာအေးမောင်ရဲ့လှုပ်ခဲလာကိုဘာမှမဆက်ပြပင်းနဲ့အချိန်အတိတ်တာတစ်ခုကြီးပြေးသွားပါတယ်ခင်ဗျအစည်းအဝေးကိုဇန်နဝါရီလ၄ရက်ကနေ၇ ောင်းတယ်လို့ခိုင်ပါသားနဲ့အခုလို့ပြောပါတယ
်ကျွန်တော်တို့ပါတီစည်းမျဉ်းရတာကနေ့ကခေါ်ပြီးလို့ရတယ်သိရဖို့ဖြစ်တယ်ကျွန်တော်ပြောနေတာလေ
ကျွန်တော်တို့ပါတီစည်းမျဉ်းရနှုတ်ဆက်ခွေပြုလို့ရရင်ပြုရဖို့ဖြစ်တယ်ကျွန်တော်ကအဲ့ဒီလောက်ပဲနားလည်တယ်ဘာလို့လဲဆိုရင်ကျွန်တော်မှာပါတီနဲ့ပတ်သက်လို့ကရှင်းစရာလည်းမရှိဘူးလွတ်လွတ်လပ်လပ်ပါတီကိုဝင်တယ်ပါတီကိုဥဆောင်တယ်ဥဆောင်လို့မရတဲ့အချိန်တွေမှာနှုတ်ဆက်လို့တယ်လို့လေးလေးဆန်းဆန်းနဲ့ပါတီဘက်ကိုတင်တယ်ကျွန်တော်ကတော့နှုတ်ဆက်ခွင့်ပြုရမယ်ပါတီတစ်ခုမှချီနှောင်စားလို့မရဘူ
းဒေါက်တာအေးမော်ဟာနိုဝင်ဘာလ28ရက်နေ့ကခေါင်းဆောင်ရှမ်းရှမ်းညီညွတ်မှုမရှိသလိုအစည်းအဝေးနဲ့အစည်းအဝေးပြင်ပတွေမှာလည်းတိုက်ခိုက်ခံရမှုလူမှုမီဒီယာတွေမှာအုပ်စုဖွဲ့ပြီးရေရွေရှားရှိရှိဥတည်တိုက်ခိုက်ခံရမှုတွေရှိနေတဲ့အတွက်ပါတီဥက္ကဋ္ဌတာဝန်နဲ့ပါတီဝင်ဖြစ်ကပါနှုတ်ထွက်ခွင့်ပြုဖို့ပါတီဌာနချုပ်မှစာတမ်းခဲ့တာဖြစ်ပါတယ်အမျိုးသားရေးလမ်းကြောင်းပေါ်ချေးဆားလျှောက်သွားဖို့စီစဉ်တဲ့ပြည်သက်ပြီးလေဒေါက်တာအေးမော်ကအခုလိုပြောပါတယ်
ကျွန်တော်က
လူစုကုမိတ်ဆွေတွေအမျိုးသားနိုင်ငံရေးလမ်းကြောင်းကျွန်တော်တို့မြုံမားတဲ့လမ်းကြောင်းရောက်ဖို့အတွက်လှုပ်ဆောင်ဖို့ကကျွန်တော်တို့ဆွေးနွေးနေပါတယ်တကယ်လို့ရခိုင်အမျိုးသားလုံးကိုဥဆောင်ဖို့ကျွန်တော်တို့မြုံမားသားတဲ့ပန်းတိုင်ကိုရောက်ဖို့အတွက်အမျိုးသားရေးဝါဒီတွေနဲ့စုစည်းထားတဲ့ပါတီတခုလိုအပ်တယ်ဆိုရင်ပါတီဆောင်ဖို့ဆိုရင်ပါတီဆောင်မယ်ပါတီဆောင်ဖို့မလိုသေးဘူးရခိုင်မျိုးသားပါတီကိုပဲပံ့ပိုးသင့်တယ်ဆိုရင်လည်းအမျိုးသားဝါဒီတွေစုပေါင်းပြီးပံ့ပိုးသွားမယ်
အမျိုးသားညီညွတ်ရေးကိုရှေ့ရှုပြီးဘ ਹੁ လုံးမှုဆော့ကော်မတီက Party Ogota Dota Emo Nina, no toys and a better be, generally, don't they put some care
Sabiro Mugine Dre, Mun Bowsi Nina Ye Pregane, Usam Jembagere, Munanga Ye Nila Gangane, Lame Tala Drema, Mudalon Gozabu Party, Pinya Ye Dre Jovando Mapare, Leshima Munanga Ye Party, Guevian Nidlo, Mun Bowsi Nina Ye Pregane, Jembani Re Nila Gango, the Tam Munanga Ye Party Regane, a theme of Yugevao, Tinero, Miglia Mungane, Kulu Susi Tensa Tabae.
มงกุซันปิปาติตะคูพิ่ญ่อลายีอะตวยดีฉะละอะตวยมากองเทพอตวามิดูมงปิตุญีลาคันจิมบายีกอมเมดีกานีส่งผ่านไล่บาเดซานวารีลา21นี้มรเมญญูตาตะนันตะท่องหายามงใบมันจองตะรินสาชินลินปวยมายีลาคันเปียวกุยะปอกกูนันซูอองกาอะคูลูเปียวตอบาเดซานารูกาดีฉะละอะตวยมามงมิวดาวกุซันปิเดปาติตะคูพอทองยีเวตาวงใบไล่
แต่ตัวก็มาวันนี้เป็นส่วนแม่ตัวเจ้าเราคนงานยี่ปาร์ตี้ซีโอแม่ไอ้ชาวละเป็นมาอ่ามุ่งที่ตัวเราและคนงานเนี่ยชิมินติกันเนี่ยก็ต้องไอ้ที่ผมมาตัวทั้งสองตัวแม่ก็จะนอนรู้ว่าตอนนั้นเป็นทวีตาเลยชาวละเป็นจะลงบ่อเลยมั้งมองตายวันพอดีดีกันเลยเรียนอาชีพอย่างเราแต่ยาวไปแล้วยีละกันกันเลยเอ็ดเต้พ่อสีตอนวันปีอะไรเด้มองกูจะพิบัติพิมพ์ยาวยี่เพื่อมาแล้ว นายงานยี่ตมาดูเนี่ยปีนี้ฟุตบอลมาดูเอ็มทีวีเนี่ยเอ็มเอ็มพีพอหัวลงมือสั่งปาร์ตี้เวียนฮาวน์เลยอยากเห็นดูมุ่งเพื่อซีซีเอสโอซาปีนี้จะมุ่งเพื่อดูเนี่ยลุงเงี้ยกังสั่งเลยป่าวเวียนาดูสิยาบาร์เลยทีนี้ละกันมาเล่นกันเพื่อซีพีเต้มันพีติปาร์ตี้เอ็นเอ็นเอสพีก็รอเล่นละดูนี่เนี่ยแต่ยาวไปไหมมันมีตาปาร์ตี้เอ็มเอ็มพีเนี่ยมันเดต้าลงสั่งยาดิมุกเรซีปาร์ตี้เอ็มทีวีดูก็รออาทิตย์มาพิวแต่ยาวแค่ละไ
ပါတယ်ဒီပါတယ်ဒီဒီလာကလို့ဆိုရနေတယ်ဟိုလက်ဆက်ကြရအပြစ်မပြုံးမှုရှိတယ်လက်မရှိတယ်ကျွန်တော်တို့ကမွန်ပြည်လူချင်းနဲ့တပါတဲ့ဖြစ်ပြီးကျွန်တော်တို့ဖြစ်မွန်ပြည်သားလုံးဆိုင်ရာပါတီနဲ့ဆက်ပြီးတော့ကျွန်တော်ညီနိုင်တော်မယ်ပါတီတကူတဲ့ဒီပါတီဒီနေ့ဒီကောင်းကြီးအများဆုံးဆောင်ရွက်သွားနိုင်ဖို့ကြိုးစားမယ်မွန်မျိုးသားကိုစားပြုနိုင်ငံရေးပါတီတရားပေါ်ပေါက်လာလို့ရှိရင်မ Bangladesh Nangango, Trapi Tuare, Mussolini, Puarigu, Nima Asoyaga, Pian Leka, Mekisan, Nepatapi, Rokai Amuda Party, ANP Ga, Gangquet Tevare, Mumbine Yemuneshi, Mumbiti Party, Tainchu Nemi, Dwima, Inangas and Niba Kanshide, Temanko, Ganda Kugu, Party Tapuriga, Pansi, Tainting Kevare.
ตอนนี้เนี่ยคุณน้าเซ็งเกจาละก็เปลี่ยนไหนไว้เนาะตาริกันเนี่ยประสิทธิ์เสร็จตัวเมตัยยินตะเทนลาไปဖြစ်ပါတယ်နောက်ตะเทนပဲအစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမိသာနေ့စတဲ့နေ့နောက်တွေစုစည်းတွင်ကြရနေတဲ့တိုင်းရင်တဲ့တင်းလွှာအစီအစဉ်မှာရှင်တောက်ကြနေနေခင်ဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လင်းနေပါတယ်
မရိဒန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ။ဘာသာရေးလွတ်လပ်ခွင့်ဆိုတာနိုင်ငံတကာကအသိမှတ်ပြုထားတဲ့ကုလသမဂ္ဂအဖွဲ့ကြီးရဲ့ကမ္ဘာလုံးဆိုင်ရာလူ့အခွင့်အရေးကြေညာစရံကုလသမဂ္ဂရဲ့ရပ်ဖက်နဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေနဲ့ပတ်သက်တဲ့နိုင်ငံတကာလိုက်နာရမယ့်ပြည်ညင်းစာချုပ်ဟယ်လ်စင်ကီသဘောတူညီချက်နဲ့တခြားပြည်ညင်းစာချုပ် ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်စောင့်ရှောက်တဲ့နိုင်ငံတွေဟာပိုးပြီးတော့တည်ငြိမ်မှုရှိသလိုစီးပွားရေးအရာလည်းအောင်မြင်ငြိမ်းချမ်းကြပါတယ်။ဒါပေမဲ့လည်းကမ္ဘာနေရာအတော်များများမှာလူတွေဟာညှဉ်းပန်းနှိပ်စက်မှုမပြတ်မတမှုစဉ်တရားစွဲခံရတာဒါမှမဟုတ်ဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာယုံကြည်ကိုယ်ပိုင်ခွင့်အတွက်တောင်းဆိုရင်းထောင်သွင်းခြင်းချခံရတာတွေကဆက်ပြီးတော့ရှိနေတော့မှာပ လွတ်လပ်စွာယုံကြည်ကိုယ်ခွင့်နဲ့ပတ်သက်လို့လူတအူးချင်းစီရဲ့ရွေးချယ်ခွင့်ပြောင်းလဲခွင့်ဒါမှမဟုတ်ဆွန့်လွတ်ခွင့်စတဲ့အခွင့်အရေးတွေလွတ်လပ်စွာဝတ်ပြုဆုတောင်းခွင့်ဒါမှမဟုတ်ဘာသာရေးဆိုင်ရာထုံးတမ်းစင်လာတွေလွတ်လပ်စွာဆင်နွှဲခွင့်စတဲ့သဘောတူညီချက်တွေကိုအစိုးရအတော်များများကချိုးဖောက်နေကြကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရဟဲလ်တန်နူရက်ကကြေညာချက်တစ်စောင်မှထုတ် ဘာသာရေးလွတ်လပ်ခွင့်ကိုစနစ်တကျကျူးလွန်ချိုးဖောက်ဆက်လက်ကျူးလွန်ဆိုးရွားတဲ့လုပ်ရက်တွေမှာပါဝင်ပတ်သက်နေတဲ့နိုင်ငံတွေကိုရွေးချယ်ပြီးအထူးစိုးရိမ်ပွဲရာနိုင်ငံများဖြင့်နိုင်ငံသားရေးဝန်ကြီးကနှစ်စဉ်ရွေးချယ်သတ်မှတ်ရပါတယ်။ အဲ့ဒီအချက်တွေအရဒီဇင်ဘာလကုန်ပိုင်းမှာနိုင်ငံသားရေးဝန်ကြီးရက်စ်ဒီလာဆန်ကမြန်မာ၊တရုတ်၊အရီထရီးယား၊အီရန်၊မြောက်ကိုရီးယား၊ဆူဒန်၊ဆော်ဒီအာရေဗျာ၊တာဂျစ်စကစ္စတန်၊တာခ်မင်နစ္စတန်နဲ့ဥဇ်ဘက်ကစ္စတန်တို့ကိုအထူးစိုးရိမ်ပွဲနိုင်ငံများအဖြစ်ပြန်လည်သတ်မှတ်ခဲ့ပါတယ်။ အမေရိကန်ဟာလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ကိုကနဦးကဆလို့တန်ဖိုးထားခဲ့ပါတယ်။ကမ္ဘာအနှံ့နေရာအတော်များများမှာဒီဘာသာရေးလွတ်လပ်ခွင့်ကိုမနှစ်သက်နိုင်တာကတော့စိတ်မကောင်းစရာပဲလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ခရီးရန်နဲ့မွတ်စလင်တွေဂျူးနဲ့ဟိန္ဒူတွေစတဲ့ဘာသာပေါင်းစုံကလူကောင်းတွေဟာသူတို့ယုံကြည်ရာအတိုင်းကြင်ကြံနိုင်ဖို့နဲ့ဝတ်ပြုဆုတောင်းခွင့်တွေအတွက်ပိုး န်ဆူရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အဖို့မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကနေတနေ့ကို3ချိန်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ညနေပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေခင်း6နာရီခွဲကနေ9နာရီထိနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။တောက်ချန်နေညသကောင်ရံနောက်ပိုင်းအစိုးရရန်နေရာတွေရက်ဆိုင်မတော်ရအောင်ကြိုးစားနေနေ။အောက်လွတ်တော် Republican အမတ်တွေကယာယီအတုံးစီဆန်ရမဲခွဲမှုတွေကိုလှုပ်ဖို့အတွက်စီစဉ်ထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့2013ခုနှစ်ကစပြီးတော့အခုတခါမှပထမဆုံးဖြစ်တဲ့အစိုးရရန်ကြရတွေတစိတပိုင်းရက်ဆိုင်တံမျိုးဖြစ်လာနိုင်တယ်လို့ကြေတပ်ရင်းနေမှာပြောကြားလိုက်ပါတယ်။သမ္မတထရမ့်ကအစိုးရအတုံးစီဆက်ထားရေးမဲခွဲဖို့လုံမလို့အတိုက်ခံဒီမိုကရက်တစ်ပါတီဝင်တွေပေါ်မှာပဲမူတည်တယ်လို့ပြောပါတယ်။သမ္မတအင်ဗျူနဲ့လှတ်တော်တွေကြားတလတာယာယီအတုံးစီဓမ္မမဟုတ်2018ဘန်နာရီနှစ်အတုံးစီဆိုင်ရာသဘောတူညီချက်ကအခုထိမရကြသေးပါဘူး။ပြင်သစ်နဲ့ဗြိတိန်နှစ်နိုင်ငံကြားနီးကပ်တဲ့ဆက်ဆံရေးပေါ်မှာဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့အင်္ဂလန်ကျွန်းကဆန်ဒက်စ်မြို့မှာကြက်တပရင်းတွေကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွေမှာအလေးပြုပြောကြခဲ့ပါတယ်။နှစ်နိုင်ငံကြားမှာထိစပ်နေတဲ့နေဆက်ကြေတာစီမံခန့်ခွဲမှုတိုးတက်ကောင်းမွန်စေဖို့နဲ့ရွှေပြောင်းဝင်ရောက်သူတွေပေါ်မှာပိုးပြီးလူသားဆန်စွာဆက်ဆံရေးအတွက်ဗြိတိန်နဲ့ပြင်သစ်နှစ်နိုင်ငံကြားသဘောတူစာချုပ်လက်မှတ်ရေးထိုးထားတယ်လို့သမ္မတမက်ခရွန်ကပြောပါတယ်။ဗော်တဗူးနေကစပြီးမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထပ်ပြီးတော့ထွက်ပြေးကြတဲ့ရိုညာမွတ်စလင်ကတရားကြုံနေပြီဖြစ်တဲ့အတွက်နှစ်နိုင်ငံအစိုးရတွေရဲ့ဒုက္ခတွေတွေပြန်ပြီးပို့ရေးအစီအစဉ်ဟာအဆင်ပြေပါမလားလို့စိုးရိမ်မှုတွေတိုးလာနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့က January 23ရက်နေ့မှာဒုက္ခတွေတွေပြန်ပြီးပို့ရေးအတွက်စတင်လှုပ်ဆောင်ဖို့နဲ့အားလုံးကိုနှစ်နှစ်တွင်းမှာပြန်ပြီးတော့ပို့ဖို့အတွက်သဘောတူညီမှုတွေရထားတာဖြစ်ပါတယ်။နှစ်နိုင်ငံကြားကာကွယ်ဆိုင်ဆက်ဆံရေးတိုးမြှင့်မှုရည်ရွယ်ချက်နဲ့ဩစတြေးလျဝန်ကြီးချုပ်ဟာဂျပန်နိုင်ငံကိုကြာတဲ့ပြည်နေကတွားရောက်နေတာဖြစ်ပါတယ်
။ကျေးဇူးပါ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်ကျော်သိန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ဇီးနပ်ဖြစ်ပါတယ်ရှင်။တောက်ကြနေနေနဲ့ခင်အစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားက VOA သောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါရှင်။
This program has come to you from the Voice of America, Washington.